မြောက်ကိုရီးယားနိုင်ငံအနေနဲ့အမေရိကန်ပြည်ထောင်စုပင်မကုန်းပြည်တစ်ခုလုံးကိုပြစ်နိုင်တဲ့ဒုံးကျည်ကိုပိုင်ဆိုင်ထားတယ်လို့မြောက်ကိုရီးယားကောင်းဆောင်ကင်ဂျုံကစနေနေ့မှာပြောကြားလိုက်ပါတယ်။မြောက်ကိုရီးယားကတောက်ချနေ့မှာဒုံးကျည်စမ်းသပ်ပြစ်လို့ပြီးတဲ့နောက်သူကအဲ့လိုပြောလိုက်တာပါ။ဒီဒုံးကျည်စမ်းသပ်ပြစ်လို့မှုအပေါ်မှာတရုတ်နိုင်ငံကလည်းပြစ်တင်ရှုတ်ချလိုက်ပြီးအမေရိကန်၊ဂျပန်၊တောင်ကိုရီးယားနိုင်ငံတွေကလည်းမြောက်ကိုရီးယားရဲ့နျူကလ িয়ার ရီမန်းချက်တွေကိုထိန်းချုပ်ဖို့ရည်ရွယ်တဲ့ကလုံးကလုံချုပ်ရေးကောင်စီရဲ့တန်ခတ်မှုအစ်တစ်တွေချမှတ်နိုင်ဖို့အတွက်အတူလက်တွဲပြီးလှုပ်ဆောင်သွားမယ်လို့ပြောလိုက်ပါတယ်။မြောက်ကိုရီးယားဟာကင်ဂျွန်းလက်ထက်မှာဒုံးကျည်စမ်းသပ်တာတွေတိုးမြင့်လှုပ်ဆောင်လာနေပြီးတော့တောက်ချနေကစမ်းသပ်မှုဟာအခုလအထွန်းမှာဒုတိယမြောက်စမ်းသပ်မှုဖြစ်ပါတယ်။မြောက်ကိုရီးယားအစိုးရပိုင်း KCNA သတင်းအေဂျင်စီအစိုးရတော့အခုနောက်ဆုံးစမ်းသပ်မှုဟာအမေရိကန်ပြည်ထောင်စုအတွက်စိုးရိမ်စရာသတိပေးချက်ဖြစ်ကြောင်းအမေရိကန်ပင်မကုန်းပြည်တစ်ခုလုံးကိုရောက်အောင်ပြစ်နိုင်တဲ့အနေအထားရောက်ပြီးလို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်းအွန်ကခတ်ကြွားကြွားပြောကြားခဲ့ပါတယ်။မြောက်ကိုရီးယားရဲ့ဒုံးကျည်စမ်းသပ်မှုကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်နဲ့တောင်ကိုရီးယားတို့ကလည်းတောင်ကိုရီးယားရေပိုင်နယ်ထဲကိုဒုံးကျည်တွေစမ်းသပ်ပစ်လုပ်ခဲ့ပါတယ်။ဒီစီရဲလေးကျမှုကိုတော့အမေရိကန်အရှိတ်ဆန်တော်ကြီးညနေ9နာရီခွဲလောက်မှာလုပ်ခဲ့တာဖြစ်တယ်လို့ကာကွယ်ဝန်ကြီးဌာနတာဝန်ရှိသူတို့က VOA ကိုပြောပါတယ်။မြောက်ကိုရီးယားရဲ့လုပ်ရဟာမစင်မချင်တဲ့အနေအရှိအိတဲ့လုပ်ရဖြစ်တဲ့အတွက်မြောက်ကိုရီးယားနိုင်ငံကိုပို့ပြီးတော့အထူးကြံစီမှာဖြစ်တယ်လို့လည်းအင်ဂျီတော်ကပြောကြားထားပါတယ်ခင်ဗျာ။